ဂျာကာလာမျိုးသားညွေဆိုရဲ့ NUG ကပင်လုံစာချုပ်ထုတ်ဆိုခြင်း85နှစ်မြောက်အခမ်းအနားတစ်ခုကိုဒီကနေ့အွန်လိုင်းမှာကျင်းပပါရယ်ဖေဖော်ဝါရီလ12ရက်နေ့ကိုပြည်တော်စုနေ့အဖြစ်သတ်မှတ်ခဲ့ပြီးနှစ်စဉ်ကျင်းပလာတာကနေဒီနှစ်မှာတော့စစ်ကောင်စီကပြည်တော်စုနေ့အခမ်းအနားကျင်းပပြီး NUG ကတော့ပင်လုံစာချုပ်85နှစ်မြောက်အခမ်းအနားဆိုပြီးကျင်းပတာပါဒီကနေ့ကိုကချင်လူမျိုးရေးတပ်မတော် KIA ရဲ့စီဦးစီချုပ်ဗိုလ်ချုပ်ကြီးဂမ်ဆောင်လဲတက်ရောက်မင်ကွန်းပြောခဲ့ပါတယ် KIA အဖွဲ့ဟာစစ်ကောင်စီကကျင်းပတဲ့ပြည်တော်စုနေ့အခမ်းအနားကိုမတက်ပါဘူးဗိုလ်ချုပ်ကြီးဂမ်ဆောင်ကသူ့ရဲ့မင်ကွန်းထဲမှာအခုစစ်ကောင်စီကဖန်ထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒိုင်းနားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်9ဦးနဲ့တွေ့ဆုံခဲ့ချိန်တုန်းကပင်လုံစာချုပ်နဲ့ပတ်သက်ပြီးပြောခဲ့တာကိုပြန်ထည့်ပြောသွားပါတယ်2016ခုနှစ်ဇူလိုင်လ18ရက်နေ့မှာ UNFC ထိပ်တန်းခေါင်းဆောင်9ဦးနဲ့ဒေါက်ဆန်းစုကြည်တို့တွေ့တဲ့အချိန်ကပင်လုံသဘောတူညီချက်ဟာရေပုံရသဘောတူညီချက်ဆန်ပါတယ်တိတိကျကျရေလို့တော့မဟုတ်ဘူးရှမ်းကချင်ချင်းဗမာပဲပါတယ်ပင်လုံစာချုပ်ကကျင်းလွန်းနေပင်လုံစိတ်ဓာတ်လို့ပြောတာပူပေါင်းဆက်ဆံရေးပဲဖြစ်တဲ့အတွက်ပင်လုံစိတ်ဓာတ်ပဲယူရမယ်ဆိုပြီးပေါ့ပေါ့တန်တန်ပြောဆိုခဲ့တာကိုစိတ်မကောင်းစွာကြားသိခဲ့ရပါတယ်လို့ဗိုလ်ချုပ်ကြီးဂမ်ဆောင်ကပြောပါတယ်အဲဒီနောက်မှာ21ရာစုပင်လုံညီလာခံကိုကျင်းပခဲ့ပြီးဒါဟာပင်လုံစာချုပ်ပင်လုံကတိကဝတ်ရဲ့အနှစ်သာရကိုပြည့်ပြည့်စုံမဲ့နိုင်ငံရေးအခင်းအကျင်းဖြစ်တယ်လို့မှတ်ယူနိုင်တဲ့အကြောင်းဗိုလ်ချုပ်ကြီးဂမ်ဆောင်ကပြောပါတယ်အခုတော့21ရာစုပင်လုံညီလာခံအစည်းအဝေးကလည်းတခန်းရပ်သွားပြီလို့ပြောနိုင်တဲ့အကြောင်းဒီနေ့အခမ်းအနားမှာတက်ရောက်နေတဲ့ခေါင်းဆောင်တွေအနေနဲ့လည်း21ရာစုပင်လုံညီလာခံအစည်းအဝေးပေါ်မှာပြတ်သားတဲ့သဘောထားရှိဖို့လိုအပ်မှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးဂမ်ဆောင်ကတိုက်တွန်းသွားပါတယ်NUG ရဲ့ယာယီသမဏဒူဝါလရှိလာကဒန်းနူညီများမှုရှိတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ထောင်နိုင်ဖို့ကတိပြုခဲ့ပြီးအစိုးရအဆက်ဆက်ကဒိုင်းရင်သားတွေရဲ့ဒန်းနူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေကိုဖော်ဆောင်ပေးဖို့ပြက်ကွက်ခဲ့ပြီးတော့စစ်မှန်တဲ့ပြည်ထောင်စုတွေကိုကျင်းပပြုလုပ်နိုင်ခြင်းမရှိဘူးလို့လည်းပြောခဲ့ပါတယ်။ NUG ကကြီးမှုကျင်းပတဲ့ပင်လုံစာချုပ်ဆုဆိုခြင်း85နှစ်မြောက်အခမ်းအနားကို American, UK, ပြင်သစ်၊ဂျာမနီ၊မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့ဂျပန်၊ကနေဒါ၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်၊အိုင်ယာလန်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း24နိုင်ငံကတန်တမန်ကိုယ်စားလှယ်တွေတက်ရောက်ပြီးတော့အဲ့ဒီအထက်မှာ3နိုင်ငံကတဝန်လွှာပေးပို့ခဲ့တယ်လို့ကမ်းထောက်တွေမှာကြေညာခဲ့ပါတယ်။